ကယံပြည်နယ်ဒေသခေါ်ကရင်နီနယ်ကနေကြားဆောင်တပ်အဖြစ်အသွင်ပြောင်းခဲ့တဲ့ကလလတလို့ခေါ်တဲ့ကရင်နီတပ်ဟာစစ်ကောင်စီကခွဲထွက်ပြီးစစ်ကောင်စီကိုအခုပြန်တိုက်ခိုက်နေပါပြီ။ဒီကလလတလို့အတူကခေါ်တဲ့ကရင်နီလူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးအနေနဲ့ဇွန်လ23ရက်ကစပြီးနိုင်ငံအနှံ့စစ်အုပ်စုကိုတိုက်နေသူတွေနဲ့တွဲပြီးအခုလိုသမိုင်းဆာမျက်နှာတစ်ဖွင့်လိုက်တာလို့ဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာတချိန်ကမြန်မာစစ်တပ်နဲ့လက်တွဲခဲ့တဲ့နေကြားဆောင်တပ်တွေကပထမဦးဆုံးအကြိမ်ဖြစ်တဲ့စစ်ကောင်စီကိုပြန်လည်တိုက်ခိုက်တာလည်းဖြစ်ပါတယ်။ကရင်နီလူမျိုးရေးတပ်ဦး KMPLF ပြောခွင့်ရတဲ့တွဲဖက်အတွင်းရေးမှူးရဲဘော်လော်ရင့်ဆိုးကအာနာသိန်းစစ်ကောင်စီကိုတဖွဲ့တည်းတိုက်လို့မနိုင်လို့အလုံးနဲ့တွဲတိုက်နိုင်မယ့်အချိန်ပြင်ဆင်ပြီးအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့ VOA ကိုဒီကနေ့ပဲပြောပါတယ်။ကလလတပြောခွင့်ရကပဲအာနာသိန်းအပြည့်2022ခုနှစ်ဖေဖော်ဝါရီလ12ရက်ပြည်ထောင်စုနေ့ထုတ်ပြန်ချက်မှာလဲအာနာသိန်းနာကိုလုံးဝဆန့်ကျင်ရှုတ်ချပြီးရွေးကောက်ပွဲရလလက်ခံကငြင်းချမ်းစွာဆန္ဒပြသူတွေနဲ့အတူယက်တီတာကိုပြောခဲ့ပြီးဖြစ်တယ်လို့လည်းဆိုပါတယ်အခုတော့ကရပြည်နယ်မှာတိုက်ပွဲတွေချင်းချင်းပြင်းပြင်းပြင်းထန်လာပြီးကင်းဒီအုတ်ချုပ်ရေးချဖို့လှုပ်လာခြင်းအခုလိုပြန်တိုက်လာတဲ့ကလလတာစခန်းကိုပြန်သိမ်းဖို့လာတိုက်နေကြတဲ့စစ်ကောင်စီချက်တိုက်လေရင်ကိုဘော်လခဲမြို့ရွာသိမ်းမြို့နဲ့အတွင်းမှာမနေ့ကပြစ်ချနိုင်ခဲ့တယ်လို့ပြောခွင့်ရလော်ရင့်ဆိုးကပြောပါတယ
်လေပြစ်ချတာတော့မဟုတ်ဘူးပြစ်ချပလိုက်တာဗျာရေလက်ချဆောက်တာဆိုတဲ့တောင်ငါတိုင်းကဘုံမှုရှိမနဲ့ဦးစီးပြီးတော့အဲ့ဒီမှာထိုးစီးစင်တဲ့စစ်တပ်တွေကိုပြန်လာပြီးတော့မှခုခံတဲ့အခါမှာသူတို့ကခိခိုက်မျက်နှာများတော့ဒီလေရီကိုအနိကဆဲလာတော့ရှိတဲ့လက်နက်နဲ့စုပ်ပြုတ်ပြီးပြစ်လိုက်တာအဲ့ဒီကောင်ထိသွားတယ်လေအဲ့ဒါမှထိုးချင်းသွားတယ်ပြဲ့သွားတယ်အဲ့ဒါတော့အတူဖြစ်တယ်ဗ
ျဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုပြစ်ချခဲ့တာမဟုတ်ဘူးလို့ VO ကိုမနေ့ကညှင်းဆိုထားပါတယ်ခင်ဗျ